လေးရှားအစိုးရကသူ့နိုင်ငံတဲ့တရားမဝင်ဝင်ရောက်လာတဲ့သူတွေကိုစီမံချက်နဲ့ဖမ်းဆီးနေရမှာမြန်မာနိုင်ငံသားတွေအများအပြားပါဝင်နေတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပေးမှာပါ။
ပါမစ်တက်တန်းကုံဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်နေသူတွေအပါအဝင်ထိုင်းနယ်စပ်ကတစ်ဆင့်မလေးရှားနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားခုနောက်ပိုင်းမှာဖမ်းဆီးခံနေရတယ်လို့မလေးရှားရောက်မြန်မာဖွဲ့စည်းတွေကပြောပါတယ်။၃လအတွင်းမှာဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသား3000လောက်ရှိတယ်လို့ရခိုင်ဒုက္ခသည်များဗဟိုရဲ့ညွှန်ကြားရေးမှူးချုပ်ဦးညီညီလွင်က VOA ကိုပြောပါတယ
်။သူတို့စီမံချက်နဲ့လုပ်တာကတော့ဂျူလာဆန်ဒေးကနေပြီးတော့လုံလာတာအခုဆိုရင်အော်ဥက္ကလာတွေလာပြီပေါ့နော်အများစုကတော့အခုဒီအာနာသိင်းကြီးနောက်ပိုင်းပေါ့နော်ဆက်ကြီးမျိုးမျိုးတွေနဲ့ဒီပြင်းပြရှုံရှုံလုံးဖန်စီမိုးဘလိုအနေထားအမျိုးမျိုးတွေနဲ့သူတို့ရတဲ့နည်းနဲ့ဆက်လာကြတာများတယ
်ဖန်စီခံရတဲ့မြန်မာနိုင်ငံသားတွေထဲမှာရခိုင်ပြည်နယ်ကလာသူ1000နီးပါးရှိတယ်လို့ရခိုင်ဒုက္ခသည်များအသင်းဖို့ကထုတ်ပြန်ထားပါတယ်စီမံချက်နဲ့ဖန်စီခံရသူအများစုကတရားရုံးတင်စစ်ဆေးခံရပြီးထောင်ဒဏ်ချမှတ်ခံရပါတယ်ထောင်နဲ့တက်တန်းပြေးပြီးသွားတဲ့အခါမှာလာဝကထိမ့်သိမ်းစခန်းတွေမှာပြန်ပြီးထိမ့်သိမ်းခံရမှာပါဒီထဲမှာနိုင်ငံရေးနဲ့ညီဆွမှုမရှိတဲ့သူတွေဆိုရင်မလေးရှားအစိုးရကမြန်မာတန်ယုံနဲ့ချိတ်ဆက်ပြီးနေရက်ကိုပြန်ပို့ပါတယ်ပြန်ပို့လို့မရတဲ့သူတွေကတော့လာဝကထိမ့်သိမ်းစခန်းတွေမှာပဲဆက်ပြီးတော့ထိမ့်သိမ်းခံထားရတာပါဦးညီညီလွင်ကအခုလိုပြောပါတယ
်အခုလိုအနေထားနဲ့ဆိုရင်လို့စိုးရရတယ်ခင်ဗျာအော်ဖန်စီရတနေ့တနေ့များလာတယ်ကျွန်တော်တို့ခုစီကိုပတင်းပို့တာလည်းနေ့စဉ်နေ့တိုင်းလိုပို့နေကြတယ်ဆိုတော့ပတင်းမပို့နိုင်တဲ့နေရာတွေကလည်းအများကြီးရှိတယ်ဆိုမတိလိုက်ရတဲ့အားတွေရှိတယ်လေလိမ့်ပါနဲ့လည်းချက်တွေနေရ
ဩဂုတ်လ10ရက်နေ့ကဆလန်ကောပြည်နယ်ကာချမ်းမြို့မှာတရားမဝင်နေထိုင်တဲ့မြန်မာနိုင်ငံသားတွေအယောက်100နီးပါးအစုလိုက်ဖန်စီခံရပါတယ်ကြာကာလညီညွတ်ရေးအစိုးရ NUG ရဲ့အလုပ်သမားဝန်ကြီးဌာနကတော့မလေးရှားနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေလွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးသွားမယ်လို့ထုတ်ပြန်ထားပါတယ
်။ကျွန်တော်ကတင်းကြတာပေါ့ NUG ရဲ့ပြည်ထောင်စုတရားကြောင်ဒီလိုတရားတန်ဖိုးဆောင်ပြီးရဲ့အောင်ကြောင်နဲ့ကြောင်ရောက်ပြီးတော့လေးလက်ဖောက်ပြီးတော့ပြန်ပုံမဲ့ဆီတင်တယ်လို့ရှိတယ်။ဒီကကျွန်တော်တို့လူပြောလိုက်တာပဲကျွန်တော်တို့စီအောင်တဲ့ခါမှာကျွန်တော်တန်ဖိုးဆောင်ပါ။တန်ဖိုးဆောင်ကျွန်တော်တို့ထောင်မကြတော့ဘူးကြောင်ရောက်မယ်ကျွန်တော်လေးလက်မဲ့ဆီတင်ပြီးတော့ကျွန်တော်တို့မှာပဲကြပါမယ်။အခုကျွန်တော်ကြာကြီးနေပြီလား။
မလေးရှားနိုင်ငံမှာရှိတဲ့ဖြူစင်မြစ်တာလူမှုကူညီရေးအတင်းကကိုတက်ပြောသွားတာပါထိုင်းမလေးရှားနယ်စပ်ကကလန်တန်ပြည်နယ်မှာမြန်မာနိုင်ငံသားတွေအများဆုံးဖမ်းဆီးခံရတာဖြစ်ပြီးအဲဒီမှာရှိတဲ့အချုပ်ခန်းတွေမှာပဲထိမ့်သိမ်းခံရတာပါဒုတိယအများဆုံးဖမ်းဆီးခံရတဲ့နေရာကတော့ဆက်ယုံအလုပ်ယုံတွေများတဲ့ဂျိုဟိုးပြည်နယ်ဖြစ်ပြီးတတိယကတော့မြို့တော်ကွာလာလမ်ပူအနားတဝိုက်မြို့တွေမှာဖြစ်တယ်လို့မြန်မာအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ